နောက်ကိုရီးယားရဲ့နျူကလ িয়ার ဆိုင်ရာအစီအစဉ်နဲ့ပတ်သက်ပြီးတော့ဆွေးနွေးပွဲပထမဆုံးရက်မှာတိုးတက်မှုတချို့ရှိခဲ့တယ်လို့မြောက်ကိုရီးယားနိုင်ငံဆိုင်ရာအမေရိကန်အထူးကိုယ်စားလှယ်ကပြောပါတယ်။အမေရိကန်ပြည်ထောင်စုနဲ့မြောက်ကိုရီးယားနိုင်ငံကြားဆွေးနွေးပွဲတွေကကောင်းတဲ့ဘက်ကိုဦးတည်နေပါတယ်လို့စတီဗင်ဘော့စဝတ်ကဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာသတင်းတောက်တွေကိုပြောကြားတော်တာပါ။နှစ်ဖက်ကြားတချို့ကွဲလွဲမှုတွေရှိနေတာကိုလည်းနှဲသွောင်းအောင်လုပ်နိုင်ခဲ့ကြတယ်။ဒါပေမဲ့ကွဲလွဲမှုတွေနှိမ့်နိုင်မှုတော့ကျန်နေသေးတယ်လို့သူကဆိုပါတယ်။နှစ်ရက်တာဆွေးနွေးပွဲတွေတည်းမှာအမေရိကန်ရဲ့ရည်ရွယ်ချက်ကမြောက်ကိုရီးယားရဲ့နျူကလ িয়ার အစီအစဉ်နဲ့ပတ်သက်လို့သူတို့နှစ်နိုင်ငံကြားမှာရောတခြားနိုင်ငံတွေနဲ့ပါဆွေးနွေးမှုတွေပြုလုပ်နိုင်အောင်အခြေခံတည်ဆောက်နိုင်မှုဖြစ်တယ်လို့မစ္စတာဘော့စဝတ်ကပြောပါတယ်။မြောက်ကိုရီးယားကိုယ်စားလှယ်အဖွဲ့ကတော့ဒုနိုင်ငံသားရဲ့ဝန်ကြီးကင်ကေကွန်းကဥဆောင်ပါတယ်။မြောက်ကိုရီးယားရဲ့နျူကလ িয়ার စီစဉ်တဲ့ပတ်သက်တဲ့ဆွေးနွေးပွဲတွေကိုကြိုတင်ကန့်သက်ချက်မပါဘဲမြင်မြန်ပြန်ဆတင်ဖို့လိုတယ်လို့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အေးလ်ကအရင်တစ်ပတ်ကပဲပြောသွားခဲ့သေးတာပါ။တစ်ချိန်တည်းမှာပဲတရုတ်ဒုဝန်ကြီးချုပ်လီကီကွန်းကမြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အေးလ်နဲ့တနင်္လာနေ့ကပဲတွေ့ဆုံခဲ့ပါတယ်။မြောက်ကိုရီးယားနျူကလ িয়ার အရေး6နိုင်ငံဆွေးနွေးပွဲပြန်စတင်နိုင်မှုမျှော်လင့်ချက်နဲ့အခုလိုမျိုးတရုတ်ကနေပြီးတော့မြောက်ကိုရီးယားကိုတွားရောက်ပြီးတော့တွေ့ဆုံတာဖြစ်ပါတယ်ရှင်။